ဒီကနေ့မနေ့မျိုးသားဒီမိုကရေစီဖွဲ့ချုပ်ဌာနချုပ်မှပြုလုပ်တဲ့ပြန်လည်မြောက်လာတဲ့နိုင်ငံရေးကျင်းသားများကျူးစုပွဲမှာမိကွန်းပြောကြားမှာဒေါက်ဆန်းစုကြည်ကဘဝမှာလွတ်မြောက်ခြင်းဆိုတဲ့အနေအထားနဲ့ပတ်သက်ပြီးအခုလိုပြောပြအောင်
။မှန်မှန်သိရတာနဲ့မှန်တယ်လို့ယုံကြည်ရတာနဲ့ဆွဲဆွဲမြဲမြဲမကင်ထားဘူးဆိုလို့ရှိရင်ကိုယ့်လက်ပြောင်ကိုဘယ်လိုပြန်ပြောင်းရင်ဆိုင်မှာလဲ။ဒီဘဝမှာအဲ့တော့တစ်ဆက်တည်းပြောရမယ်ဆိုရင်လွတ်မြောက်တယ်ဆိုတော့ဘာလဲဆိုတာကိုယ့်လက်ပြောင်လွတ်မြောက်ခြင်းနဲ့တကယ်ကိုယ့်လက်ပြောင်မလုံတဲ့အလုပ်ကိုလုပ်မယ်ဆိုလို့ရှိရင်အကျဉ်းချောင်ထဲမှာပဲဖြစ်စေအကျဉ်းချောင်အပြင်မှာပဲဖြစ်စေတကယ်လွတ်မြောက်ပြည့်စုံမရှိနိုင်ဘူးအဲ့တော့တကယ်လွတ်မြောက်ဖို့ကိုယ့်ရဲ့လက်ပြတန်းရကိုယ့်ရဲ့လက်ပြလွတ်မြောက်ရကိုယ့်ရဲ့လက်ပြဘယ်အရေးအောင်မှမရှိရဘူးငါလက်ပြတန်းတန်းနဲ့ငါမှန်နေခြင်းနဲ့ကိစ္စကိုငါလုပ်နေတယ်လုပ်လဲလုပ်ခဲ့တယ်နောင်လဲဖြစ်ပြီးတော့လွတ်သွားမယ်ဆိုတဲ့အဲ့ဒီလိုစိတ်ထားမျိုးနဲ့ကျွန်တော်တို့ရဲ့ရဲဘော်ရဲဘက်များအားလုံးဟာချီတက်သွားနိုင်မယ်ဆိုလို့ရှိရင်မလွဲမဲ့တွေကျမတို့လူချင်းနဲ့ပေါင်းနိုင်မှာရောက်မှာပါအဲ့ဒီဟာတော့တကယ်ကိုဆွဲဆွဲမြဲမြဲယုံကြည်ကြတန်တရားလုံးဝမရှိပါဘူ
းဒါပြင်ဒေါက်ဆာစုကြည်ကအောင်မြင်မှုအတွက်ဆိုရင်အမှန်တရားကိုလက်ကင်ထားမယ်အကြောင်းလဲပြောဆိုပါတယ
်ကိုယ့်ဘက်ကမှန်မှလည်းအမှန်တရားကကိုယ့်ဘက်မှာယက်တည်မှာအမှန်တရားကကိုယ့်ဘက်မှာယက်တည်ပြီဆိုလို့ရှိရင်တော့အောင်မြင်ဖို့ပဲဖြစ်ပါတယ
်နိုင်ငံရေးလှုပ်ရှားသူတွေအနေနဲ့တမန်ပြည်သူပြည်သားတွေရဲ့နိုင်ငံရေးသိပညာကိုလည်းရှော့မတွက်ကြဘူးဒုံဆန်းစုကြည်ကတတိပေးလိုက်ပါတယ်
။တမန်ပြည်သူတွေကိုဘယ်တော့မှရှော့မတက်ပါဘူး။တမန်ပြည်သူတွေဆိုတော့ကိုထင်တာနဲ့အများကြီးသိပါတယ်။တချို့တွေကပြောတယ်ပေါ့နော်။ဗမာပြည်သူပြည်သားတွေကဗမာနိုင်ငံသူနိုင်ငံသားတွေကနိုင်ငံရေးနားမလည်ဘူး။ဒါဟိုတနည်းတစ်ဖက်ကနေကြည့်ရင်လည်းဟုတ်နိုင်ပါတယ်။သူတို့ဟိုပလေတိုလည်းမသိဘူး၊အရစ်တိုတယ်လည်းမသိဘူးဒီလိုဟာမျိုးဖြစ်နိုင်ပါတယ်။ဟိုနိုင်ငံရေးဝေါ်ဟာရတွေလည်းမကျွမ်းကျင်တာဖြစ်နိုင်ပါတယ်။ဒါပေမဲ့ဘေသူဟာဖြောင်းမှတ်တယ်ဆိုတော့သူတို့သိတယ်။ဘေသူကိုသူတို့ယုံကြည်ရမယ်ဆိုတော့သူတို့သိတယ်။ဘေသူကိုသူတို့တံပိုးထားရမယ်ဆိုတော့သိတယ်။အဲ့ဒီတော့သိပြီဆိုရင်ဒါနိုင်ငံရေးအများကြီးနားတယ်လေတို့ကျမတို့သတ်မှတ်ရမယ်။ဘာဖြစ်လို့လဲဆိုတော့နိုင်ငံတစ်နိုင်ငံတိုးတက်ဖို့ဆိုတာဟာဒီနိုင်ငံကိုဥဆောင်တဲ့သူများဟာဖြောင်းမှတ်ရမယ်။အာကိုတဲ့တဲ့သူများဖြစ်ရမယ်။လောက်ကြီးကံရေးပြည့်စုံတဲ့သူများဖြစ်ရမယ်။အဲ့ဒါကိုပြည်သူပြည်သားတွေကသိတယ်။ဒီလောက်ကြည့်ပြီဆိုလို့ရှိရင်ကျမတို့ရဲ့ပြည်သူပြည်သားတွေဟာနိုင်ငံရေးအတော်နားလည်ပြီလို့ကျမတို့ဒီလိုပဲယူဆရမယ
်။နိုင်ငံရေးလုပ်သူတွေအနေနဲ့ပြည်သူတွေရဲ့ဆန္ဒကိုလေးစားဖို့ပြည်သူတွေနဲ့တရားရေးရှိဖို့ပြည်သူတွေအတွက်အနစ်နာခံဖို့လိုအပ်ကြောင်းလဲဒေါက်ဆန်းစုကြည်ကမှာကြားလိုက်ပါတယ်
။ပြည်သူကိုလေးစားပါ။ပြည်သူရဲ့အမြင်ကိုတံပိုးထားပါ။ပြည်သူတွေဘာလိုချင်လဲဆိုတာကိုနားလည်ပါနိုင်ငံရေးလုပ်ရဆိုတာပြည်သူရဲ့ရှေ့မှာတိတ်ပြီးရောက်နေလို့လည်းမဖြစ်ဘူး။နောက်မှာတိတ်ပြီးရောက်နေလို့လည်းမဖြစ်ဘူးဆိုတာဒီလိုပြောကြတယ်ဆိုတာအလုံးသိပြီးသားပဲဖြစ်ပါတယ်။ပြည်သူတွေနဲ့တစ်ခါတလေကိုကအရှိရတော့နေပြရတယ်။တိတ်အရှိမရောက်အောင်ပြောရတာ။တကယ်ဆိုလို့ရှိရင်အရှိရခံပေးရမယ်ဆိုရင်အရှိရခံပေးရမယ်။အနောက်ကကာပေးရမယ်ဆိုရင်အနောက်ကကာပေးရမယ်။ဒါမှမဟုတ်အရှိတိတ်ရောက်နေတယ်ဆိုလို့ရှိရင်တော့ကြောက်ဆက်ပြတ်သွားမှာပေါ့။အဆက်ပြတ်သွားလို့ရှိရင်ကာွယ်ဖို့ဆိုတာလည်းမလွယ်ဘူး။ကိုကအနောက်ကတိတ်ကကြံရဲဆိုရင်လည်းကာပေးဖို့ဟာမလွယ်ဘူး။ဒါကြောင့်မလို့ပြည်သူတွေရှေ့ကိုတိတ်လည်းမရောက်ပါဘူး။အနောက်ကိုတိတ်လည်းမရောက်ပါဘူး။ပြည်သူတွေနဲ့လက်တွဲပြီးသွားပြီးတော့ခံရမယ်ဆိုရှေ့ကပြေးခံလိုက်။ကာရမယ်ဆိုရင်အနောက်ကကာဖို့လိုရင်အနောက်ကိုပြေးပြီးတော့ကာလိုက်ပါ။ဒီလိုစိတ်သဘောထားနဲ့ကျမတို့ရဲ့ဒီမိုကရေစီရဲဘော်ရဲ့ဘက်တွေကိုဆက်ပြီးတော့အလုပ်လုပ်သွားစေချင်ပါတယ်
။နောက်ဆုံးအနေနဲ့ဒေါက်ဆန်းစုကြည်ကတိုင်းပြည်အကျိုးတည်ဖို့ကြရမှာညီညီညွတ်ညွတ်နဲ့လှုပ်ဆောင်ကြဖို့လူကြောင်းပြောကြတော့ပါတယ်။
တကယ်ယုံကြည်ချက်ကိုအခြေခံပြီးတော့လုပ်တဲ့ရဲဘော်ရဲဘက်ကဆိုညီညွတ်မှုရှိတယ်။ယုံကြည်ချက်ကိုအခြေမခံမဲနဲ့ခံယူချက်ကိုအခြေခံရင်တော့ညီညွတ်မှုဆိုတာကွဲပြားတတ်ပါတယ်။အဲ့တော့ကျမတို့ဟာတူတူအားလုံးလက်တွဲပြီးတော့ညီညွတ်နဲ့ကိုလိုချင်တဲ့ပန်းတိုင်ကိုလက်ပြတန်းတန်းနဲ့လွတ်လွတ်လပ်လပ်ချင်အများဆုံးရောက်နိုင်ပါစေလို့ကျမအားလုံးကိုဆုတောင်းပေးလိုက်ပါတယ်။ကျေးဇူးတင်ပါတယ
်။ဒီကနေ့မနေ့မြို့သားဒီမိုကရေစီဖွဲ့ချုပ်ဌာနချုပ်မှပြုလုပ်တဲ့နိုင်ငံရေးကျင်းသားဟောင်းများကျူးစုပွဲမှာပြောကြတဲ့ဒေါက်ဆန်းစုကြည်ရဲ့မိကွန်းကိုတင်ပြခဲ့တာပါခင်ဗျာ။